ကမ္ဘာမှာဒီကနေ့ဇန်နဝါရီလ29ရက်နေ့ကိုကျူးလူမျိုးတုံးတက်ချက်မှုအောင်မေးပွဲနေ့အချိန်နဲ့တက်မှတ်ထားပြီးနိုင်ငံအသီးသီးမှာအခမ်းအနားကြီးဆင်နွှဲကြပါလိမ့်။1945ခုနှစ်ဒီကနေ့ Auschwitz Nazi စခန်းကနေကျူးတွေလွတ်မြောက်ခဲ့တာဖြစ်ပါလိမ့်။ဒီလိုမျိုးကျူးနယ်ပွားတွေကို Nazi တွေလူမျိုးတုံးတက်ချက်မှုပြုလုပ်ခဲ့တာကိုအမှတ်ရနေစေဖို့ American ပြည်အောင်စု Washington မြို့တော်မှာတည်ရှိခဲ့ကျူးလူမျိုးတုံးတက်ချက်မှုအောင်မေးပွဲ Holocaust ကြားတဲ့ကဒီကနေ့အခမ်းအနားတစ်ခုကျင်းပပြီးနိုင်ငံတကာကအရာရှိတွေကိုအခမ်းအနားဖိတ်ကြားထားပါလိမ့်။ဒီလိုဖြစ်ရစိုးကြီးတွေပေါ်ပေါက်ခဲ့တယ်ဆိုတာအနာဂတ်မျိုးဆက်တွေတိကျနားလည်ဖို့အခုလိုအခမ်းအနားတွေမရှိမဖြစ်လိုအပ်ပါတယ်လို့ဥရောပတမကတာမကြီးဒေးဗစ်အိုဆလီဗန်ကပြောပါတယ်။ Saudi Arabia နိုင်ငံအခြေစိုက်မွတ်စလင်ကဘာအဖွဲ့ချုပ်ရဲ့အတွင်းရေးမှူးချုပ်ဒေါက်တာမိုဟာမက်အယ်အစ္ဆာကတော့ဒီလိုရက်စက်တဲ့ပြည်မှုကြီးကိုစိတ်နဲ့နဲ့လူတယောက်အနေနဲ့ဘလို့မှလက်ခံခွင့်လွှတ်နိုင်စရာမရှိပါဘူးလို့ Holocaust ကြားတဲ့ကိုစာရေးတာပြဖို့ပါတယ်။တောက်တာနေကဒီပြားလိုက်ကိုတွားရောက်ကြည့်ရှုရဲ့တွေ့ရမှာတော့အမေရိကန်သမားကတော့မလောင်းနီးယားထက်နဲ့ပါဝင်ပြီးတော့အတွေ့အကြုံကအင်အားပြင်းပြောရင်ထဲမှာခံစားရပါတယ်လို့တွေ့တဲ့လူမှုကွန်ရက်မှာသူရဲ့ခံစားချက်ကိုရေးလာပါတယ်။သူကစွန့်မွန်တောင်းတဲ့ဒရိုင်းရှိရက်ပြီးတော့အမတ်တရဖျောင်းတိုင်းထွန်းညှိနေတဲ့ပုံကိုလည်းတွေ့တဲ့စာမျက်နှာမှာတင်ထားပါတယ်။အမေရိကန်အင်ဂျီရောကတော့ဒီဖြစ်ရကြီးဟာသူ့တမိုင်းကိုညှဉ်းဆွန်းစေတဲ့ဖြစ်ရကြီးပဲလို့မှတ်ယူကြောင်းဒီလိုဖြစ်ရမျိုးကတော့မှထပ်မဖြစ်လာစေဖို့တန်ဖိုးခံပြုကြောင်းတောက်ကြောင်တွေကလည်းကြီးညာချက်ထုတ်ပြန်ပါလိမ့်ရှင်။